မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုလည်း AONU ဆုတ်ကသူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့ဒီနေ့ဩဂတ်လ9ရက်နေ့မှာပြောလိုက်ပါတယ်။ Brunei ဒုတိယနိုင်ငံသားရဲ့ဝန်ကြီး AONU ဆုတ်ကသူ့ကိုအသက်ခံလိုက်တဲ့အာဆီယံ2ကိုလည်းအဖြစ်နဲ့မြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေပေမဲ့ဘယ်တော့သွားမယ်ဆိုတာကိုရက်သတ်မှတ်ထားခြင်းမရှိသေးဘူးလို့လည်းဒီနေ့ပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးချက်တဲတွေကိုနှစ်ဖက်ဆွေးနွေးပြောဆိုမှုတွေလုပ်ပြီးဖြေရှင်းသွားဖို့လူသားချင်းစာနာမှုအကူအညီတွေပေးဖို့ကိစ္စကိုကြီးကြပ်ကုတ်ကဲဖို့ကြိုးပမ်းတဲ့အနေနဲ့ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအာဆီယံအထူးတန်တမာဖြစ်နဲ့ခန့်လိုက်တာပါအခုလိုမြန်မာရေးဖြေရှင်းဖို့အာဆီယံအထူးကိုယ်စားလှယ်ခန့်လိုက်တဲ့အပေါ်မှာကုလသမဂ္ဂအမေရိကန် EU နဲ့တရုတ်နိုင်ငံတို့ကလည်းကြိုဆိုခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကပဲကြေညာထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာဖို့အတွက်အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးကြက်တဲတွေကိုဖြေရှင်းဖို့အတွက်အာဆီယံကပြီးခဲ့တဲ့ဧပြီလအတွင်းကဘုံသဘောတူညီချက်5ရပ်ကိုချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီဘုံသဘောတူညီချက်အရအာဆီယံအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်ခင်ဗျာ။